Welcome to the Voice of America in Burmese.
တော်ရစီများမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ။ပြည်ဝေအမေရိကန်အတန်းရဲ့2025ခုနှစ်ဇွန်လ14ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:25ခုနဲ့ခွန်နိုင်အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အနေနဲ့လှိုင်းနှုံးမီတာ16.25ဒုအနေနဲ့တိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ။
Baltic ဒေသနဲ့အရှေ့ဥရောပနိုင်ငံတွေမှာစစ်ပတ်သုံးအစ်မြစ်လက်နက်ကြီးတွေကိုထားရှိသွားဖို့အမေရိကန်ပြည်ထောင်စုကစဉ်းစားသုံးသပ်နေတာ။နောက်ဒီဟောင်ကောင်ရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေပြုအမှတ်တွေမဲမဲပေးခင်ဒီကနေ့တနင်္ဂနွေနေ့မှာရာနဲ့ချီတဲ့သူတွေဟောင်ကောင်မှာချီတက်ဆန္ဒပြနေတာ။ဒီကြောင့်နောက်ဆုံးရတဲ့တနင်္ဂနွေကိုတင်ပြပေးဖို့ရှိပါတယ်ကိုညံဝင်းအောင်ရေ။ဟုတ်ကဲ
ကိုပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှု UPWC အဖွဲ့ကအဖြစ်နိုင်ဆုံးစဉ်းစားသွားမယ်လို့ဆိုပါတယ်
။ချက်မှန်ရနေကိုယ်စလဲတွေကနေယူပေးလိုက်တဲ့သူတို့ message တွေတော့ကျွန်တော်တို့ဝန်ကြီးဦးအောင်မင်းတို့တော့ပြန်ပေးပြီးတော့15ခုကော်မတီဘက်ကတော့ဝန်ကြီးဦးအောင်မင်း
သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူမြန်မာဘောလုံးလောကတခစ်ဆန်းလာပြီလား။တခါနိုင်ငံတကာသတင်းမှာတော့ဩစတြေးလျရေပိုင်နယ်ထဲဝင်လာတဲ့လှေစီးပြေးတွေကိုဩစတြေးလျအာဏာပိုင်တွေကဘယ်လိုပြဿနာဖြေရှင်းနေသလဲဆိုတာတွေကိုလည်းကြားရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
။ Baltic ဒေသနဲ့အရှေ့ဥရောပနိုင်ငံတွေမှာစစ်ပတ်သုံးအစိမ့်လက်နက်ကြီးတွေကိုထားရှိသွားဖို့ American ပြည်ထောင်စုကစဉ်းစားသုံးသပ်နေတယ်လို့ American အရာရှိတွေကစနေနေ့မှာပြောဆိုလိုက်ပါတယ်။ဒါဟာမြောက် Atlantic ဆက်စာချုပ်အဖွဲ့ NATO ရဲ့အရှေ့ဥရောပကမဟာမိတ်နိုင်ငံတွေကို American အနေနဲ့ကာကွယ်သွားမှာဖြစ်တယ်ဆိုတာကိုရုရှားသမ္မတ Vladimir Putin စီသတင်းစကားပေးပို့လိုက်တာလည်းဖြစ်ပါတယ်။စနေနေ့တော့ New York Times သတင်းစာမှာဒီသတင်းကိုအရင်ဆုံးဖော်ပြခဲ့တာပါ။အခုချိန်ထိတော့ပြည်ပခါတွေဆက်ဖြစ်နေသေးတဲ့ Ukraine နိုင်ငံပိုင် Crimea ကျွန်းဆွယ်ကိုရုရှားကသိမ်းယူပြီးတဲ့နောက်အရှေ့ဥရောပမှာတင်းမာမှုတွေကြီးထွားနေခဲ့တာပါ။အစစ်မြေလက်နက်ကြီးတွေကို Bulgaria, Estonia, Latvia, Lithuania, Poland, Romania နဲ့ Hungary နိုင်ငံတွေကိုပေးပို့သွားမှာကိုကာကွယ်ရေးဝန်ကြီး Ash Carter နဲ့ Amuro ကနေအတည်ပြုပေးရမှာဖြစ်တယ်လို့ New York Timesမှာဖော်ပြထားပါတယ်လက်ဗီယာကာကွယ်ရေးဝန်ကြီးရိုင်မွန်ဗီဂျွန်နက်စ်ကတကယ်လို့တခုခုဖြစ်လာမယ်ဆိုရင်လက်နက်ကြီးတွေရဖို့သူတို့အနေနဲ့ရက်တွေသတင်းပတ်တွေခြိစောက်နေနိုင်မှာမဟုတ်ပဲချက်ချင်းတုံ့ပြန်သွားဖို့လိုတယ်လို့နယူးယောက်တိုင်းစ်ကပြောပါတယ်တကယ်လို့ဒီအဆိုပြချက်တွေကိုအတည်ပြုလိုက်ရင်တော့ဒါဆေးခင်နောက်ပိုင်းတစ်ချိန်ကဆိုဗီယက်ဩဇာတက်ရောက်ခဲ့တဲ့နိုင်ငံတွေမှာပထမဆုံးအနေနဲ့ဒီအစစ်မြက်လက်နက်ကြီးတွေကိုထားရှိသွားမှာဖြစ်ပါတယ်ခင်ဗျာ
American ထောက်လှမ်းရေးဝန်ဟောင်း Edward Snowden စီကတင်ကေတာတုံထိတ်တန့်လျှော်ဝဲစာရွက်စာတမ်းတွေကိုရုရှားနဲ့တရုတ်နိုင်ငံတို့ကရသွားခဲ့တဲ့အတွက်သဘောထားတင်မာတဲ့နိုင်ငံတွေမှာတာဝန်ချထားတဲ့ British အစိုးရရဲ့တရှိုးတွေကိုနေရာပြောင်းရွှေ့ခဲ့ရတယ်လို့ Britain ထိတ်တန့်သတင်းစာတစ်စောင်ကဖော်ပြပါရယ် Snowden American နိုင်ငံကနေ2013ခုနှစ်ကထွက်ပြေးသွားတော့ခိုးယူသွားခဲ့တဲ့လျှော်ဝဲတင်ကေတာတုံစာတမ်းပေါင်းတသန်းကျော်ကိုရုရှားတို့ကရသွားခဲ့ပြီးတဲ့နောက်အခုလိုတရှိုးတွေကိုရွှေ့ပြောင်းလိုက်ရတာလို့ The Sunday Times သတင်းစာကပြောပါရယ်အခုလိုထွက်ပြေးသွားပြီးမကြခင်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကစနိုးဒန်ကိုယာယီနိုင်ငံရေးခလုံခွင့်ပေးလိုက်ပြီးရုရှားပြည်တွင်လှုပ်လှက်စွာသွားလာနိုင်တဲ့နေထိုင်ခွင့်ပါမစ်ကိုပါနောက်ပိုင်းမှာချပေးလိုက်တာပါလျှော့ဝက်စာရန်တွေကိုအခုလိုရသွားခဲ့တဲ့အတွက်တရှိုးရရဲ့လှုပ်ပုံကိုင်မုံတွေကိုတိသွားကြတာကြောင့်သူတို့ကိုနေရာပြောင်းရွှေ့လိုက်ရတာဖြစ်ပြီးတိတ်အရေးကြီးတဲ့သတင်းတွေရဖို့မဖြစ်နိုင်တော့ဘူးလို့ဗြိတိန်ဝန်ကြီးချုပ်ကရတဲ့ဗြိတိန်ဝန်ကြီးချုပ်ရုံးကရတဲ့သတင်းရင်းမြစ်ကိုကိုးကားပြီး The Times သတင်းစာကဖော်ပြပါရယ်ဝန်ကြီးချုပ် David Cameron ရုံးကတော့ဘယ်သူမှအာဏာကြောက်တာမျိုးမရှိဘူးဆိုတဲ့ပြောဆိုချက်ကိုလည်းတစ်ဆက်တည်းဖော်ပြထားတာပါတရုတ်နိုင်ငံကလည်းအနောက်နိုင်ငံတွေရဲ့တရှိုးလုပ်ငန်းနဲ့ပတ်သက်လို့ဘလို့နီလာမျိုးတွေနဲ့လောက်ကိုင်းနေတယ်လဲဆိုတဲ့အချက်အလက်တွေရသွားတယ်လို့အခြားအစိုးရသတင်းရင်းမြစ်တွေအရ The Times သတင်းစာကဖော်ပြသွားပါတယ် American နဲ့ Britain အစိုးရဖက်ကတော့ဒီသတင်းနဲ့ပတ်သက်လို့ဘလို့မချက်မျိုးမှမပြောသေးပါဘူး
Johannesburg မှာကျင်းပတဲ့အာဖရိကသမဂ္ဂထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့ဆူဒန်သမ္မတအိုမာအယ်ဘရှားကိုတောင်အာဖရိကနိုင်ငံအနေနဲ့ဖမ်းဆီးထိန်းသိမ်းပေးဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကလိုလားနေပါတယ်။မစ္စတာဘရှားကိုဖမ်းဆီးထိန်းသိမ်းဖို့ဖမ်းဝရမ်းနှစ်ခုရှိထားတယ်လို့ ICC ကပြောပါရတယ်။2003ခုနှစ်အတွင်းဒါဖာမှာဖြစ်ပွားခဲ့တဲ့လက်နက်ကိုင်အုံကြွမှုတစ်ခုကိုနှိမ်နင်းဖို့ RS စစ်သွေးကြွတွေကိုထောက်ပံ့ပေးခဲ့ပြီးစစ်တပ်ကိုဆီလွတ်ခဲ့တာကြောင့်စစ်ရာဇဝတ်မှုနောက်လူစုလိုက်ပြုံလိုက်တပ်ဖြတ်မှုစတဲ့စစ်ချက်တွေနဲ့သူကိုတရားဆွဲဆိုထားတာပါအဖက်ဖက်ကချွတ်ချုံကြနေတဲ့အဲ့ဒီဒေသမှာ စစ်ပွဲကြောင့်လူပေါင်း3သိန်းလောက်အသက်ခံရပြီးဒုက္ခတွေအရေအတွက်နှစ်သန်းကျော်တိရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါရယ်အဲ့လိုဘေးဒုက္ခအန္တရာယ်ကြောက်ရွံ့ခဲ့သူအများစုဟာတာမန်ရဲသားတွေပါနိုင်ငံတကာရာဇဝတ်ခုံရုံးကိုအမြဲအားဖြင့်ဆောင်ရွက်ပေးနေကြဖြစ်တဲ့တောင်အာဖရိကနိုင်ငံအနေနဲ့အခုလည်းပဲဆူဒန်သမ္မတဘရှားကိုဖမ်းဆီးနိုင်ဖို့အရေးမှာမဆိုင်မတွကူညီဆောင်ရွက်ပေးတယ်လို့ ICC ဥက္ကဋ္ဌစစ်ဒဂီကာဘာကပြောပါရယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကနိုင်ငံတကာလူမှုအဖွဲ့အစည်း Save the Children ရုံချုပ်ကိုပိတ်ပြီးဝန်ထမ်းတွေကိုနိုင်ငံထက်ကထွက်ခွာသွားဖို့15ရက်အချိန်ပေးလိုက်ပြီးရက်ပိုင်းအတွင်းမှာပဲပါကစ္စတန်ပြည်ထရေးရုံးကတနင်္ဂနွေနေ့ကရုံးတွေကိုပြန်ဖွင့်ခွင့်ပေးလိုက်ပါတယ်။အခုလိုလုပ်ရတဲ့အကြောင်းရင်းအသေးစိတ်ကိုတော့ဝန်ကြီးရုံးဖက်ကဘာမှပြောဆိုမထားပါဘူး။ပါကစ္စတန်နိုင်ငံစန့်ကျင်ရေးမှာပါဝင်ပတ်သက်မှုရှိတယ်ဆိုပြီးအစိုးရအာဏာပိုင်တွေကမြို့တော်ကရုံးကိုကြာတာပရေးနေ့ကချိတ်ပိတ်လိုက်တာပါ။တောက်ကြနေ့မှာတော့တနင်္ဂနွေလုံးကရုံးတွေကိုပိတ်လိုက်ပါတယ်။သူတို့ရဲ့တယ်လီဖုန်းပြောဆိုမှုရုံးကိုစောင့်ကြည့်တာတွေလုပ်ခဲ့ပြီးတန်တရားဝင်စရာကောင်းတဲ့လှုပ်ရှားမှုတွေတွေ့ရတယ်လို့ပြောပေမဲ့ဘယ်အပြုတ်မှုမျိုးဆိုတာမျိုးကိုတော့ပါကစ္စတန်အစိုးရဘက်ကထုတ်ပြောတာမရှိပါဘူး။ Islamabad မှာနိုင်ငံခြားသားဝန်ထမ်းမရှိဘူးလို့ပါကစ္စတန်ထဲ35နှစ်ကြာအောင်လုပ်ကင်လာခဲ့တဲ့ Save the Children ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုရက်ကိုကန့်ကွက်ကြောင်းနဲ့သူတို့ရဲ့စိုးရိမ်မှုကိုအမြင့်ဆုံးအဆင့်ထိတတ်မှတ်လိုက်ကြောင်း Save the Children ကပြောပါရရှင်။
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။တရုတ်အစိုးရအလို့ကြပြုပြင်ပြောင်းလဲထားတဲ့ဟောင်ကောင်ရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေပြုအမတ်တွေမဲမပေးခင်ဒီကနေ့တနင်္ဂနွေနေ့မှာယာနဲ့ချီရဲ့သူတွေဟောင်ကောင်မှာချီတက်ဆန္ဒပြနေကြပါတယ်။ဒီရွေးကောက်ပွဲပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့လွန်ခဲ့တဲ့နှစ်အတွင်းဟောင်ကောင်မှာအကြီးအကျယ်ဆန္ဒပြမှုတွေလည်းရှိခဲ့တာပါ။တရုတ်နိုင်ငံတောင်ပိုင်းစီးပွားရေးအရအချက်ကြာကြတဲ့ဟောင်ကောင်ရဲ့နိုင်ငံရေးနာဂတ်ပေါ်အဆုံးဖြတ်ပေးမဲ့တရုတ်အစိုးရရဲ့ဒီအစဉ်စဉ်တိုင်းဆောင်ရွက်မဲ့ရွေးကောက်ပွဲကိုဗီတိုသုံးပြီးပယ်ချပေးဖို့တောင်းဆိုဖို့ကိုဟောင်ကောင်အစိုးရဌာနချုပ်ရုံးမှာဒီမိုကရေစီရေးလှုပ်ရှားသူတွေကချီတက်ဆန္ဒပြခဲ့တာပါဟောင်ကောင်မှာနေထိုင်သူတွေကဒီဟောင်ကောင်အုပ်ချုပ်ရေးမှုနေရာကိုသူတို့ကိုယ်တိုင်ရွေးချယ်လို့ပြီးလက်ရှိမှာတော့တရုတ်အစိုးရလှူလာတဲ့ကော်မတီကဒီအုပ်ချုပ်ရေးမှုကိုရွေးချယ်ပေးထားတာပါရွေးကောက်ပွဲလှုပ်ထုံးလုပ်နည်းတဲ့အရာဆိုရင်တော့ဒီကော်မတီကသူတို့စိတ်ချစိတ်ရွေးချယ်ပေးထားတဲ့ကိုယ်စားလှယ်လောင်းတွေတဲကတူကိုဟောင်ကောင်အုပ်ချုပ်ရေးမှုအဖြစ်နဲ့ပထမဆုံးအနေနဲ့ရွေးချယ်ပေးရမှာပါအခုအစီအစဉ်တက်ဟာဟောင်ကောင်ရဲ့အခြေအနေနဲ့လိုက်လျောညီထွေရှိပြီးဟောင်ကောင်မှာနေထိုင်တဲ့လူဒန်းစားအလားတီးတီးကလူတွေရဲ့အကြံဉာဏ်တွေတောင်းဆိုမှုတွေကိုအခြေခံထားတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟောင်းလီကဆိုပါတယ်ဟောင်ကောင်မှာလွန်ခဲ့တဲ့နှစ်တုန်းကလိုဆန္ဒပြသူတွေလမ်းတွေကိုပိတ်ဆို့ပြီးဆန္ဒပြမှုတွေတကြောပြန်ဖြစ်လာမှာကိုတော့အာဏာပိုင်တွေကစိုးရိမ်နေပါတယ်အခုပတ်တွင်နေ့စဉ်လူပေါင်း 5,000 လောက်ဆန္ဒပြမယ်လို့ဆန္ဒပြပွဲကောင်းဆောင်တွေကမျှော်လင့်ထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံဆိုလ်မြို့ထက်ကအကြီးဆုံးစေယုံတွေထက်ကတစ်ခုဖြစ်တဲ့ Samsung စေယုံရဲ့တချို့ဌာနတွေမှာအရှိအလေပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာ mask ကူးစက်မြန်ယောဂါပိုးတွေ့လိုက်ရတဲ့အတွက်ဒါကိုကင်တွယ်စီမံနိုင်အောင်ဒီကနေ့မှပဲပိတ်လိုက်ပါတယ်အရေးပေါ်မဟုတ်တဲ့ခွဲစိတ်မှုတွေကိုရပ်ဆိုင်ထားမှာဖြစ်ပြီးလူနာသစ်တွေကိုလက်ခံမှာမဟုတ်ဘူးလို့ Samsung စေယုံအကြီးအကဲဆွန်ဂျေဟွန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်ဆေးရုံကနေယောဂပိုးကူးစက်ခဲ့တဲ့အတွက်သူကတောင်းပန်လိုက်ပါရယ်ယောဂကူးစက်ခံရသူပေါင်း80လောက်ဟာဆေးရုံကနေကူးစက်ခံရတာပါဒီကနေ့အစောပိုင်းကယောဂကူးစက်ခံရသူလူ9ဦးနောက်ထပ်တွေ့ရပြီး4ဦးကဆေးရုံလူနာကြည့်လာတဲ့အချိန်ဒါမှမဟုတ်ဆေးရုံတက်နေချိန်မှာကူးစက်ခံရတာလို့ပြောပါရယ်လူနာကြည့်သူတွေကိုခွင့်ပြုမှာမဟုတ်ပဲပိတ်ထားတဲ့ဌာနတွေကိုပြန်ဖွင့်မဖွင့်ဂျွန်လ24ရက်နေ့မှာဆုံးဖြတ်မယ်လို့ဆွန်ဂျေဟွန်ကပြောပါရယ်တောင်ကိုရီးယားမှာ mask ယောဂါကြောင့်လူပေါင်း၁၄ဦးသေဆုံးပြီးလူ140ထက်မနည်းကူးစက်ခံရပါတယ်။ mask ယောဂါကူးစက်မှုရော့ကျလာပေမဲ့လည်းဒီကူးစက်မှုကကြီးမားပြီးရှုပ်ထွေးနေဆဲဖြစ်တဲ့အတွက်လူနာသစ်တွေရှိလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကပြောပါရရှင်
။ Ebola virus ကူးစက်ပြန့်ပွားမှုကိုထိန်းချုပ်လိုက်နိုင်တဲ့အပေါ်ကြီးနဲ့အားရဖြစ်မိတယ်လို့နယ်စည်းမခြားဆောင်များတဲ့ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။အနောက်အာဖရိကမှာလွန်ခဲ့တဲ့နှစ်အတွင်းအကြီးအကျယ်ကူးစက်ပြန့်ပွားခဲ့တဲ့ Ebola ယောဂါကိုအခုအခါမှာတစုံတရာထိန်းချုပ်လာနိုင်ပေမဲ့ဒီတော့တွင်ဂီနီနဲ့ဆီယာရာလီယွန်းနိုင်ငံတွေကအခြေအနေတွေပေါ်ကိုတစုံတရာအာရုံစိုက်စရာဖြစ်လာနေပါတယ်။ Ebola virus ကူးစက်ပြန့်ပွားမှုကိုအခုအခါမှာတိုက်ဖြတ်နေစေဖြစ်ပြီးအချိန်မတန်ခင်ဒီပေါ်အလေးထားဂရုတစိုက်ဆောင်ရွက်မှုမျိုးလျော့ပါသွားမှာကိုအထူးဆိုရင်ကြောင့်နေစည်းမချဆောင်များတဲ့ င်ဥက္ကဋ္ဌဒေါက်တာဂျိုအန်လီဦးကပြောပါရယ်ယောဂတိုက်ဖြတ်ရေးကိုဆုံးခန်းတိုင်နဲ့ထိလှုပ်ဆောင်သွားရမှာဖြစ်ပြီးလိုအပ်ရင်နှစ်ဆတိုးလှုပ်ဆောင်သွားရမယ်လို့လည်းသူကပြောပါရယ်အဲ့လိုမှမဟုတ်ရင်တော့ပန်းတိုင်ကိုဘယ်တော့မှရောက်မှာမဟုတ်ဘူးလို့သူကသတိပေးပြောဆိုပါရယ် WHO လို့ခေါ်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလိုင်ဘေးရီးယားနိုင်ငံမှာအီဘိုလာရောဂါကင်းရှင်းသွားပြီဖြစ်ကြောင်းမေလမှာကြေညာပါရယ်လိုင်ဘေးရီးယားဟာဒီရောဂါကူးစက်မှုတန်ကိုအခံဆုံးနိုင်ငံလည်းဖြစ်ပါရယ်အနောက်အာဖရိကမှာအီဘိုလာရောဂါဗိုင်းရပ်စ်ကြောင့်လူပေါင်း11,000 လောက်သေဆုံးခဲ့ပါရယ်ခင်ဗျာ
ပစိဖိတ်တမုတ်တရားကိုဖြတ်ပြီးတူဦးထဲလေးလောဖြတ်မဲ့အမေရိကန်နိုင်ငံသူဟာမမျှော်လင့်မဲ့ရာသီဥတုဆူဝါလာရာကြောင့်သူ့ရဲ့တကူတော်ချိုးပန်းမှုကိုလက်လျှော့လိုက်ရပါတယ်။ဆွန်ညာဘွန်စတင်ဟာအရေးပေါ်အချက်ပြတင်ခဲ့တာပေးပို့လိုက်တဲ့နောက်ဂျပန်ကမ်းလွန်ပင်လယ်ပြင်မှာသူ့ကိုကယ်တင်ခဲ့ရတဲ့အကြောင်းဒီကနေ့အစောပိုင်းမှာပဲကြိုတိုသတင်းဌာနကပြောပါရတယ်။အသက်30အရွယ်ဆွန်ညာဟာပစိဖိတ်တမုတ်တရားကိုတကူတော်ဖြတ်တဲ့ပထမဆုံးအမျိုးသမီးအဖြစ်စမ်းချင်းချိုးချင်တဲ့မျှော်မှန်းချက်နဲ့ပြီးခဲ့တဲ့သတင်းပတ်ကဂျပန်နိုင်ငံချိုးရှိကနေစပြီးထွက်ခွာခဲ့တာပါ။ဆန်ဖရန်စစ္စကိုကိုဦးတည်ထွက်လာခဲ့ပေမဲ့လည်းမနေ့စနေနေ့နေ့လယ်2:00ခွဲလောက်မှာတော့ဂျပန်ကမ်းလွန်ကနေ155မိုင်ကွာမှာအရေးပေါ်အချက်ပြတင်ခဲ့တာပေးပို့ခဲ့ရပါတယ်။အနာကကုန်တင်တင်မောတစင်းကသူ့ကိုစနေနေ့ညနေ9:00လောက်မှာကယ်တင်လိုက်ပြီးဂျပန်ကောင်းဆောင်တပ်ကို8:00ကျော်မှာလွှဲပြောင်းပေးလိုက်တယ်လို့ဆိုပါရရှင
်။ထိပ်တန်းရောက်နိုင်ငံကသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်စူးစီးတင်ပြချက်တွေကိုကြားရပါမယ်တိုင်းသားနဲ့နိုင်ငံအဖွဲ့အားလုံးပါဝင်နိုင်မဲ့တိုင်းနိုင်ငံလုံးအပြစ်ခတ်ရယ်စဲရေးဆိုင်ရာစာချုပ်အပြီးသက်လက်မှတ်ရေးထိုးနိုင်ဖို့အရေးတိုင်းသားခေါင်းဆောင်တွေရဲ့သဘောထားကိုအစိုးရပြည်ထောင်စုညီညွတ်ရေးဖော်ဆောင်ရေးကော်မတီ UPWC အဖွဲ့အနေနဲ့ဖြစ်နိုင်တဲ့အနေအထားကိုအလေးထားစဉ်းစားမှဖြစ်တယ်လို့ညီညွတ်ရေးအကျိုးတော်ဆောင်တွေကပြောဆိုလိုက်ပါတယ်ဒီလိုတနိုင်ငံလုံးအပြည့်ရဖို့နှစ်ဖက်စူးစမ်းကြရင်မှပဲတိုင်းရင်းသားဒေသအချို့မှာစီးရီးတင်းမာမှုရှိနေစေဖြစ်ပြီးတစ်ဖက်သက်အပြည့်ရဆဲလိုက်တဲ့ကိုးကန့်တပ်ဖွဲ့ဘက်ကလည်းအပြည့်ရညီညွတ်ရေးကိုလိုလားနေတယ်လို့ဆိုပါတယ်အသေးစိတ်ကိုမဆုမွန်ကစူးစီးတင်ပြမှာပါ
ဟုတ်ကဲ့ပါတနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရဲစဲရေးစာချုပ် NCA အပြစ်သက်ချုပ်ဆိုနိုင်ရေးအစိုးရနဲ့ညှိနှိုင်းဆွေးနွေးကြမယ် KNU ဒုတိယဥက္ကဋ္ဌဒေါ်နော်စီဖိုးရာစိန်ဦးဆောင်တဲ့တိုင်းရင်းသားခေါင်းဆောင်15ဦးပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများဤတနင်္ဂနွေလုံးအပြစ်ခတ်ရဲစဲရေးဆိုင်ရာအစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ရဲ့ထိုင်းနိုင်ငံချင်းမိုင်မျိုးကပထမဦးဆုံးအကြိမ်ဆွေးနွေးပွဲကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံး NCA မှာပါဝင်နိုင်မှုအရေးအဓိကလိုလားခဲ့ကြတာပါတိုင်းရင်းသားခေါင်းဆောင်ဒီဘက်ကအပြစ်ရဲ့စာချုပ်မှာထည့်သွင်းပြင်ဆင်လိုတဲ့အချက်တွေနဲ့သဘောထားတွေကိုအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့ရဲ့ခေါင်းဆောင်ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့အတူလုပ်ငန်းအဖွဲ့ဟာစနေတနင်္ဂနွေနေ့ရက်သက်တိုက်ဆွေးနွေးခဲ့ကြပါတယ်လို့ NPC အဖွဲ့ရဲ့ပြောခွင့်ရဦးလာမောင်ရွှေကပြောပါတယ
်ဝန်ကြီးဦးအောင်မင်းကိုကျွန်တော်တို့ဒီအလို့အဖွဲ့အနေနဲ့တော့ချင်းမန်ကနေကိုယ်စလဲတွေကနေပြီးတော့ပေးလိုက်တဲ့ကျွန်တော် message ကြီးကိုတော့ကျွန်တော်တို့ဝန်ကြီးဦးအောင်မင်းတို့ကိုတော့ပြန်ပေးပြီးတော့15ခုကော်မတီဘက်ကတော့ဝန်ကြီးဦးအောင်မင်းကိုသူတို့ရဲ့ကိုယ်စလဲပေါ့လေသူ့ကိုသူတို့လွှတ်မယ်ဆိုတာပဲပြောတာတွေးရတယ်ဗျအဲ့ဒါတော့ဦးနိုင်ဟန်သားဦးွက်သူနဲ့ဦးထွန်းစောလို့လည်းသူတို့ပြောနေတယ်ပေါ့လေဒါပေမဲ့ဝန်ကြီးဦးအောင်မင်းဘက်ကတော့ကျွန်တော်တို့ဒီဟာဒီနေ့မှရတဲ့အတွက်အကြောင်းပြန်လာတော့လော့ဂျစ်တွေမှာတော့အကြောင်းပြန်လာနိုင်မယ်ဖြစ်တယ်သူတို့ကတော့လော့ခီလာကဒီကျွန်တော်တို့ဒီထွက်လာတဲ့ဒီအောက်ကမ်းတွေကိုဝန်ကြီးဦးအောင်မင်းရှိပေးတာပါပဲကျွန်တော်တို့ဘက်ကတော့ဝန်ကြီးဦးအောင်မင်းတို့ဒါပေးပြီးပါပြီဝန်ကြီးဦးအောင်မင်းတို့ဘက်ကကြတော့ဒီ NCA draft ကို16လအကြာဆောင်ရွက်ခဲ့ပြီးသားဒီကျွန်တော်တို့ဖြစ်တဲ့အတွက်ကျွန်တော်တို့ညှိနှိုင်းလို့ရမယ့်ကိစ္စချက်တွေရှိနေတော့လေဒါညှိနှိုင်းကောင်းလည်းညှိနှိုင်းမယ်ပေါ့ဗျာဒါပေမဲ့တော့ငင်းငယ်ကိုတော့ဒါဆက်သွားနိုင်မှုတော့နည်းလမ်းတော့ရှာနိုင်နိုင်မယ်လို့တော့ထင်ပါတယ်
တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရဲစဲရေးစာချုပ်အပြီးသက်ချုပ်ဆိုနိုင်မှုအရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့စူးစမ်းနေချိန်မှာပဲတိုင်းရင်းဒေသတချို့မှာစီးရီးတင်းမာမှုကရှိနေသေးပါနေမြတီငိအေးချမ်းမို့တစ်ဖက်သက်စစ်ရဲဆဲပါတယ်လို့ကြေညာခဲ့တဲ့ကိုကန့်တက်ဖွဲ့ MNDAA နဲ့လည်းအစိုးရတက်ကြအခုလက်ရှိတိုက်ပွဲတွေဖြစ်နေပေမဲ့ကိုကန့်တက်ဖက်ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်လိုတဲ့သဘောထားရှိပါတယ်လို့ကိုကန့်ပြောခွင့်ရဦးထွန်းမြတ်လင်းကဆိုပါတယ
်ကျွန်တော်ကတစ်ဖက်သက်တော့အစ်ရဲ့ပြီးကြေညာပြီးပဲခင်ဗျအဲ့တော့ကျွန်တော်ငြိမ်းချမ်းရေးကိုတကယ်လိုလားပါ ဒါပေမဲ့သူတို့ဖက်ကနေထိုးစစ်မတင်တော့ဘူးဆိုရင်တော့တကယ်ကလေးစိတ်ခက်ကြီးရသွားပါတယ်ကျွန်တော်ထင်တယ်သူတို့ကဒီငင်းချင်းကြီးကိုပြင်ပူလောင်းနေတူတယ်ကျွန်တော်တစ်ဖက်တည်းအပြစ်ချက်အကျင်ရပြီးပဲအဲအကျင်ရပြီးတဲ့နောက်တရက်ပဲတန်တယ်စားပြီးတော့တော်တော်လက်နေချင်းနဲ့ပြန်ပြစ်ပြီးကွာကျွန်တော်တက်လက်ထိုးတယ်ကိုညစ်ပြန်သူတို့ကဒီလိုငင်းချင်းမလိုလောင်းလာထိုးရင်တော့ကျွန်တော်လည်းပြန်ခုခံပါပါဗျာဆက်လက်ပြီးတော့လည်းသူတို့တိုက်ဖို့ရှိပါတယ်ကျွန်တော်ထင်တယ်ကျွန်တော်ကိုအမြင့်ပြည့်အချိန်မုံးမယ်လို့သူတို့ကအမြင့်အချိန်ကျော်နေတယ်ကွာ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်တွေကလည်းအခုလိုမျိုးစစ်ရေးတင်းမာနေတဲ့လက်နက်ကိုင်အဖွဲ့တွေကိုပါ NCA မှာပါဝင်လက်မှတ်ရေးထိုးစေလိုတဲ့ဆန္ဒရှိပေမဲ့လို့အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့အနေနဲ့ကတော့ဖြစ်နိုင်တဲ့အနေအထားပေါ်မှာမူတည်ပြီး NCA ကိုအမြန်ဆုံးလက်မှတ်ထိုးနိုင်ကြဖို့ဆန္ဒရှိပါတယ်လို့ဦးလာမောင်ရွှေကပြောပါတယ်
ဒီ NCA မှာလည်းနိုင်ငံတကာဆွေးနွေးပွဲတွေတွားနိုင်ဖို့အနေအပါအဝင်အများကြီးပါတယ်ဗျာအကောင်မလို့ဒီ NCA ကတော့ထိုးတဲ့နယ်ပေါ့ဗျာအဲ့တော့ထိုးနိုင်ဖို့လည်းအစိုးရဘက်ကလည်းတိုက်တွန်းကြိုးစားနေတာပဲအဲ့တော့ Lucky လာညီလာခံပြီးလို့ဒီစုဖွဲ့တဲ့ပုံတရားနဲ့ဒီချင်းကတ်တဲ့ပုံတရားကိုတိုင်းရင်းသားတွေဘက်ကပေါ့လေကျွန်တော်တို့မှတ်မယ်ဆိုရင်တော့လည်း NCA ကလက်မှတ်ရေးထိုးနိုင်မှာပေါ့လေတကယ်လို့မှအဲ့လိုမဟုတ်ဘူးဆိုရင်တော့လည်း NCA ကတော့ကျွန်တော်တို့ကြာကောင်းနဲ့ကြာသွားနိုင်တယ်ပေါ့ဒါမှမဟုတ်လည်းအခြားဒီလန်နေ option တွေလည်းအဲ့ဒါလည်းရှိနေတယ်ယူသွားနိုင်တော့ဗျာဒါကတော့ဆက်တော့တယ်ကြည့်အောင်ပါဗျာ
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားနိုင်ငံတော်သမ္မတရှေ့မောက်မှာပြီးခဲ့တဲ့မတ်လ31ရက်နေ့မူကျန်းလက်မှတ်ထိုးပြီးတဲ့နောက်ပိုင်းဝါပြည်ဌာနချုပ်ပန်ဆန်းမှာတစ်ချိန်ကရင်မျိုးသားစည်းရုံးဌာနချုပ်လော်ခီလာမှာတစ်ချိန်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံခဲ့ကြပြီးတော့တနိုင်ငံလုံးအပြစ်ခတ်ရစဲရေးဆိုင်ရာစာချုပ်လက်မှတ်ရေးထိုးနိုင်မှုအရေးနဲ့တိုင်းရင်းဒေသတွေကစစ်ရေးအခြေအနေတွေကိုအလေးထားဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့ NCCD အဖွဲ့အစား KNU ဒုတိယဥက္ကဋ္ဌဒေါ်နော်စီဖိုးရာစေဦးဆောင်တဲ့တိုင်းရင်းသားခေါင်းဆောင်စံအုပ်ပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများဤတနိုင်ငံလုံးအပြစ်ခတ်ရစဲရေးဆိုင်ရာအစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းပြီးတော့ငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေကိုဆက်လက်ဆောင်ရွက်သွားဖို့သဘောတူခဲ့ကြတာဖြစ်ပါတယ်ရှင်
။မဆုမွန်ရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်။အခုနားဆင်ရမှာကမြန်မာဘောလုံးအသင်းအနေနဲ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ SEA Games ဘောလုံးပွဲအထိတက်လှမ်းနိုင်ခဲ့တဲ့အပေါ်ပြည်သက်တွေရဲ့တုံ့ပြန်ချက်နဲ့မြန်မာဘောလုံးအားကစားပြန်လည်ဥမော့လာတော့မလားဆိုတာကိုကိုရန်နိုင်ကပြောပြမှာပ
ါ28ကြိမ်မြောက်ရှေ့တောင်အရှာကစားပြိုင်ပွဲဝင်နေတဲ့မြန်မာ U23 ဘောလုံးအသင်းဟာအခုဆိုရင်နောက်ဆုံးဖိုင်နယ်ကိုရောက်သွားပြီဖြစ်ပါတယ်ဒီဖိုင်နယ်မှာဗီယက်နမ်ကို2-6နဲ့အနိုင်ရပြီးဖိုင်နယ်တက်သွားတာပါဒါကြောင့်မြန်မာဘောလုံးအသင်းဟာနှစ်ပေါင်းများစွာဝေးကွာနေတဲ့ရွှေတစိမ့်နဲ့လက်တကန်းအကွာမှာလည်းရောက်နေပါပြီဒီလိုမျိုးဖိုင်နယ်ကိုတက်လှမ်းခဲ့တဲ့နေရာမှာ12ယောက်မြောက်အားကစားသမားလို့ခေါ်တဲ့စင်ကာပူရောက်မြန်မာဘောလုံးပရိသတ်တွေရဲ့အားပေးမှုကလည်းအဓိကကျတဲ့အခမ်းကဏ္ဍကပါဝင်ခဲ့ပါတယ်မြန်မာနဲ့ဗီယက်နမ်ပွဲကိုကွင်းမှာကိုယ်တိုင်သွားရောက်အားပေးခဲ့တဲ့မြန်မာဘောလုံးပရိသတ်ကိုရဲမှန်မြင့်ကဒီပွဲနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်မြင်တဲ့အတိုင်းပဲဟိုကစားသမားတွေဆိုတာဟိုကွင်းထဲမှာလေသူတို့ကငေါငိုပြီးတော့ကိုယ်တွေလည်းအရန်ပြောတယ်ပရိသတ်တွေအားလုံးကတော့ TV ဖိုင်နယ်ဆိုအကုန်လုံးကအမခံပဲတနေ့ကြကြနဲ့အားပေးကြတယ်အဲဒီ1-1ဖြစ်သွားတဲ့အချိန်မှာလည်းစိတ်ဓာတ်ကမကြပဲနဲ့လေအကုန်လုံးကအားတက်တယ်ရောနဲ့ဟိုဘီယန်နမ်ဘက်ကအသာစီးရထားပြီးမဲ့ကိုယ်တွေဘက်ကနိုင်ရမယ်ဆိုတဲ့စိတ်တဲ့နဲ့အားပေးတော့ဒီ2-1ဖြစ်သွားတာမှာတကွင်းလုံးအရန်ပြောရတယ်ကိုအနိုင်ရတဲ့အတွက်လည်းဘီယန်နမ်အနိုင်ရတဲ့လည်းကျေလက်တဲ့ဂျုံကြီးကိုပြန်ဆက်နိုင်တယ်ဆိုတော့လေအကုန်လုံးကတော့တကွင်းလုံးကအကိုပရိသတ်ကအများကြီးပဲနှစ်ပေါင်းကျော်တယ
်အလားတူပဲမြန်မာနိုင်ငံတဝမ်းမှာလည်းဘောလုံးပရိသတ်တွေဟာမြန်မာ U23 အသင်းကိုရုတ်တံဖန်သားပြင်ပေါ်ကနေအားပေးခဲ့ကြပြီးတော့ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာဆိုရင် LED screen အကြီးကြီးနေနဲ့အများပြည်သူကြည့်ရှုနိုင်အောင်ပြသခဲ့တယ်လို့အားကစားဆောင်မရှင်ကိုစုံမျိုးတန်ကအခုလိုပြောပါတယ
်အဲပရိသတ်တွေဘလို့ဒီအားပေးကြရလဲလို့ရှင်ဆရာကြီးတို့ဆိုလို့ရှင်တရားဝင်စာထုတ်ပြီးတော့သူကမှရပါရောဘလို့မကြည့်လို့ပြီးကားလမ်းဒီပေါ်မှာတော့မှာပဲကားအပေါ်လာတက်ပလောက်ဖြစ်သွားရဲ့ဒီပေါ့ကျွန်တော်ရင်းမျိုးစုံကျမလည်းတက်ပေါ်တဲ့ LED TV ဆောင်ပြီးတော့ကြည့်ကြတယ်ပေါ့။နောက်ဒီကျွန်တော်မာပန်လာပန်ကျန်ပေါ့။မာပန်လာပန်ကျန်ကတော့ကျွန်တော်ဒီအဲ့ပန်ကျန်ကတော့အသေးဆုံးအကြည့်ပါပဲ။
စီဂိမ်းဝင်နေတဲ့မြန်မာ U23 အသင်းဖိုင်နယ်ရောက်ပြီးတော့ရွှေတစိမ့်နဲ့လက်တကန်းအကွာမှာရောက်နေတာကြောင့်မြမဘောလုံးတကစ်ဆန်းပြီလားဆိုတဲ့ပြောဆိုသံတွေလည်းထွက်လာနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြမလည်းရွေးစဉ်ဘောလုံးသမားဟောင်းဦးမျိုးဝင်းညွန့်ကိုမေးကြည့်ထားပါတယ်
။ကျွန်တော်တို့ဒီနေ့ကဒီနေ့ထားရတော့ကျွန်တော်မြင်တာတော့ပြန်ပြီးတော့ဘောလုံးအောင်မြင်လို့ဖြတ်ပြီးရေကိုပြောရမှာဟုတ်ရ။အားကြောင့်လည်းဒီတော့ကျွန်တော်တို့စီးပင်းကိုဖိုင်နယ်ရောက်လာတော့ကြာပြီ။အဲဒီကစ်ဆန်းတွေပြောရမယ်လို့ပြောရမယ်ဆိုတော့ကျွန်တော်ဒီမှာဒီခုပဲရှိပြီလား။ကစ်ဆန်းတွေပြောမယ်ဆိုပြီး ငါတို့အပင်လဲအခုပေးနေတာမြင်ပေါ့အဲ့ဒီကျန်းမာခံပါဒီကလေးတွေကဒီလိုတွေပေါ့ဘာလို့ကြောင်းနေရှိဒီကျန်းမာပြီးရတဲ့ဒီကျလာတဲ့မှာအတူတူဆက်နေပြောရတာပေါ့
စည်းကိန်းပြိုင်ပွဲဝင်နေတဲ့မြန်မာ U23 အသင်းကိုကမ္ဘာတစ်ဝှမ်းမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းအားပေးခဲ့ကြပါတယ်။နောက်ကမ္ဘာခြံကအမေရိကန်နိုင်ငံမှာဆိုရင်လည်းဘောလုံးဝါသနာရှင်တွေဟာစီမီဖိုင်နယ်ပွဲကိုညမိတ်ပဲနဲ့အင်တာနက်အွန်လိုင်းကနေကြည့်ရှုအားပေးခဲ့ကြတာပါ။အဲလိုအားပေးတဲ့အထက်မှာမြန်မာလက်ရေးစင်ကိုသမဟောင်းဥယျာဉ်ထွေးလည်းပါပါတယ်
။ကျွန်ကြည့်ဖြစ်ပါတယ်။အချိန်ချင်းမတူတဲ့အခါကျတော့ငငယ်လေးလေးစောင့်ပြီးတော့ဒီဘောလုံးပွဲကိုချစ်ပြောင်းကြည့်တယ်။ဒါကြောင့်လဲဆိုတော့ဟိုဂျုံနောက်ဂျုံကလေးဗျာအားလုံးမျှော်လင့်နေတဲ့မြန်မာအကြမ်းပြန်လဲကျွန်းတောက်လာမဲ့အချိန်ကြီးဖြစ်နိုင်မလားဆိုတော့ဆန္ဒလေးနဲ့ပဲတက်ကြည့်မိတာဗျ။အရင်တော့ကျွန်တော်တို့မနေ့၈နာရီခွဲဆိုကြည့်လို့ရတယ်။သူကမနေ့၂နာရီဆိုတော့စောင့်ရတာပေါ့လေ။အိတ်ချင်းလဲဆိုလဲခလာလေးတိတ်လဲအိတ်ပြီးတော့နာရီကိုအလန်းပေးပြီးတော့ကျွန်တော်ထပြီးစောင့်ကြည့်ရတယ်ဘွားဗျ။
သူကစားခဲ့တဲ့ပြည်နယ်နဲ့တိုင်းဘောလုံးပွဲတွေနဲ့လက်ရွေးစင်အသင်းပွဲတွေမှာဆိုရင်မြန်မာဘောလုံးပြိုင်သက်တွေဟာကွင်းလုံးပြည့်အားပေးတဲ့အစဉ်လာတွေရှိခဲ့တယ်လို့သူကပြောပါတယ်။အခုစီးကိန်းပြိုင်ပွဲမှာလည်းမြန်မာ U23 အသင်းကိုမြန်မာဘောလုံးပြိုင်သက်တွေအားပေးနေရတာကိုတွေ့ရတာနဲ့ပတ်သက်ပြီးဥယျာဉ်ထွေးကအခုလိုဆက်ပြောပါတယ်
။ဘယ်လိုလဲဆိုတော့ကျွန်တော်တို့တိုင်းတဲ့ပြည်နယ်ကစားတော့ကလည်းဘယ်တိုင်းတဲ့ပြည်နယ်ပဲဘောကစားအောင်ဆန်းကွင်းရယုံပြည့်ယုံချင်ပဲဗျ။ပြိုင်သက်အပြည့်စင်အောင်ပြုကြတာကြီးကျွန်တော်တွေ့ခဲ့ရတယ်။အဲ့လိုအချိန်မျိုးမှာပဲကစားနေတဲ့ကြည့်ရင်တော့ဒီပေးသက်တွေမြင်တဲ့ကစသိန်းဝင်ရင်ထတယ်လို့အခုဒီ U23 ကိုကြည့်လိုက်တဲ့အခါမှာလဲပွင့်အပြည့်လာရောက်အားပေးတဲ့စင်ကာပူကပထမဆုံးကျွန်တော်ချီးကျူးချင်တာစင်ကာပူကမြန်မာပရိသတ်ကိုကျွန်တော်လုံးဝချီးကျူးတယ
်မြန်မာအသင်းနဲ့ထိုင်းအသင်းတို့ဟာမနေ့ပြန်ဂျွန်လ15ရက်နေ့စင်ကာပူစံတော်ချိန်8နာရီခွဲမြန်မာစံတော်ချိန်ညနေ9နာရီမှာဗိုလ်လူကြမှာဖြစ်ပါတယ်မြန်မာစံတော်ချိန်ညနေ9နာရီမှာဗိုလ်လူကြမှာဖြစ်ပါတယ်ခင်ဗျာစစ်တောင်အားရှစီရင်အားစားပြိုင်ပွဲမှာမြန်မာလူငယ်ဘောလုံးအသင်းဘောလူပွဲအထိတက်လာတဲ့အတွက်နှစ်ပေါင်းများစွာချန်ပီယံဘဝနဲ့လွဲခဲ့ရတဲ့အဖြစ်တွေအဆုံးသတ်ဖို့နှီးဆက်လာနေပြီလားဒါဟာမြမအားကစားပြန်လဲဥမော်လာစီမဲ့အားတက်စရာခြေလှမ်းတည့်လားနှစ်ပေါင်းများစွာနောက်ကျကျန်နေခဲ့တဲ့မြမအားကစားရှေ့တန်းပြန်ရောက်လာဖို့ကြော်ဖြတ်စရာဘလူအတားစီးတွေစိန်ခေါ်မှုတွေကျန်နေသေးတယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်နဲ့ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။
လာမယ့်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။ဩစတြေးလျရေပိုင်နယ်ထဲဝင်လာကြတဲ့လှေစီးပြေးရွှေပြောင်းသူတွေကိုဩစတြေးလျအာဏာပိုင်တွေကငွေကြေးပေးပြီးပြန်နှင်ထုတ်နေတယ်ဆိုတဲ့သတင်းသာမှန်ခဲ့ရင်ဩစတြေးလျအစိုးရအနေနဲ့ဒီလိုလောက်ရမျိုးကိုမလုပ်သင့်ဘူးလို့အင်ဒိုနီးရှားအာဏာပိုင်တွေကဝေဖန်လိုက်ပါတယ်။ဩစတြေးလျကနှင်ထုတ်လိုက်လို့အင်ဒိုနီးရှားနိုင်ငံဘက်ရောက်လာတဲ့လှေစီးပြေးတွေကိုစုံစမ်းစစ်ဆေးနေအချိန်မှာပဲအင်ဒိုနီးရှားအစိုးရတာဝန်ရှိသူတွေကစနေနေ့မှာပြောဆိုလိုက်တာပါ။ Writer သတင်းတပုတ်ပေါ်အခြေခံပြီးတင်ပြခြင်းပါတယ်။ဩစတြေးလျရေတပ်တာဝန်ရှိသူတွေကလူမောင်ခိုကူးတဲ့ဆက်လီမောင်းသူတွေကိုငွေကြေးတစ်စုံတရာပေးပြီးသူတို့ရေပိုင်နယ်တဲကပြန်ထွက်သွားဖို့နှင်ထုတ်ခဲ့တယ်ဆိုတဲ့သတင်းကြောင့်အင်ဒိုနီးရှားအစိုးရဘက်ကဝေဖန်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်။လီစီပြေ65ဦးတင်ဆောင်လာတဲ့ဆက်လီတစ်စင်းကိုလူမောင်ခိုကူးလာတယ်လို့တန်တရားရှိတာကြောင့်အင်ဒိုနီးရှားရဲတွေကပြီးခဲ့တဲ့သတင်းပတ်တည်းဖမ်းဆီးခဲ့ပြီးဆက်လီမာလီမှုတဦးနဲ့သူ့လူ5ဦးကိုစစ်ဆေးခဲ့တာပါ။သူတို့ရဲ့ထွက်ဆိုချက်အရဩစတြေးလျရေတပ်ကလူမောင်ကိုကူးသူတူအချင်းကိုအမေရိကန်ဒေါ်လာ3900နီးပါးနဲ့ညီမျှတဲ့ဩစတြေးလျဒေါ်လာ5000ပေးခဲ့တယ်ဆိုတာသိရှိရကြောင်းအင်ဒိုနီးရှားနိုင်ငံသားကြီးဝင်းစတန်ပြောခွင့်ရသူအာမနတနာဆာကရိုက်တာသတင်းဌာနကိုပြောပါတယ
် From the investigation it was revealed that the captain and 5 of the crew received $5,000 each.
ဆောင်ငန်းဆက်ဆဲမှုတွေလုပ်တဲ့ကတင်မော့ကပတိန်တဦးနဲ့တင်မော့သား5ဦးတို့ဖွင့်ဟဝန်ခံတာကတော့ဩစတြေးလျအာဏာပိုင်တွေကပင်လယ်ထဲမှာသူတို့တယောက်စီကိုဩစတြေးလျဒေါ်လာ5000စီပေးပြီးလေပေါ်ပါလာတဲ့နိုင်ငံရွှေပြောင်းလူသူတွေကိုအင်ဒိုနီးရှားဘက်ပြန်ခို့သွားဖို့ပြောတဲ့အကြောင်းသိရပါတယ်။ဒါလောလောဆယ်သိရတဲ့အချက်တချို့ပါ။ဆက်လက်မောင်းသူတွေနဲ့လေပေါ်ပါလာသူတွေကိုလူမောင်ခိုမှုနဲ့ပတ်သက်လို့ကျွန်တော်တို့ဆက်လက်ဆက်ဆဲနေစေဖြစ်ပါတယ်။
ဆက်လီပေါ်ပါလာကြတဲ့နိုင်ငံရွှေပြောင်းလူသူလေစီးပြေးတွေဟာ ဘင်္ဂလားဒေ့ရှ်၊သီရီလင်္ကာနိုင်ငံတွေကဖြစ်ပြီးတချို့လဲမြန်မာနိုင်ငံကဖြစ်တယ်လို့ဆိုပါတယ်။ဩစတြေးလျအာဏာပိုင်တွေကလူမောင်ခိုကူးသူတွေကိုငွေကြေးပေးပြီးပြန်နှင်ထုတ်တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံသားဝန်ကြီးဂျူလီဘီရှော့နဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးပီတာဒူတန်တို့ကညင်းဆိုခဲ့ပေမဲ့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကတော့အဲ့ဒီအချက်ပေါ်တစုံတရာအမှတ်ချက်ပေးပြောဆိုခြင်းမရှိဘဲဩစတြေးလျနိုင်ငံဟာလူညုံရေးအရာဆောင်ရွက်နေတာရှိကြောင်းကိုသာဆောင်းပြီးပြောသွားပါတယ်ဩစတြေးလျအာဏာပိုင်တွေပါဝင်ပတ်သက်နေတယ်ဆိုတဲ့အခုလိုဖြစ်ရမျိုးဟာပထမဦးဆုံးကြုံရတာဖြစ်ပြီးဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရဲ့ရှင်းလင်းချက်ကိုရဖို့တောင်းဆိုသွားမယ်လို့အင်ဒိုနီးရှားနိုင်ငံညာယီဝန်ကြီးဌာနပြောခွင့်ရမစ္စတာနာဆာကပြောပါတယ
် This is the first time that we know such a incident happened
အခုလိုဖြစ်ပျက်မျိုးကိုကျွန်တော်တို့ကြုံရတာဒါပထမဆုံးဖြစ်ပါတယ်ဩစတြေးလျရဲ့ပြန်နှင်ထုတ်တဲ့မူဝါဒကိုကျွန်တော်တို့တောက်လျှောက်ပြောဆိုလာခဲ့ပေမဲ့သူတို့ကတော့မလွဲမရှောင်သာလို့လုပ်ပါတယ်ဆိုပြီးတော့ပြောလို့ရှိပါတယ်ငွေပေးပြီးပြန်လှုပ်တယ်ဆိုတဲ့ဒီအခြေအနေသာမှန်နေဆိုရင်တော့လှေစည်းပြည့်ရွှေပြောင်းသူတွေပေါ်ဩစတြေးလျအစိုးရရဲ့အကင်တွေပုံတွေဟာဒီလိုမဖြစ်သင့်ဘူးလို့ပဲပြောရမှာပါ
ငွေပေးနှင်ထုတ်တဲ့ကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားဆိုင်ရာဩစတြေးလျတမ္မာကြီးဂရစ်ဆွန်ကိုဂျာကာတာမှာတွေ့ဆုံခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးRedno Masudi ကပြောပါတယ
် No I just met the ambassador we are really concerned so I make use of
Australia တာမကြီးနဲ့ကျမတွေ့ပြီးပါပြီအခုဖြစ်နေတဲ့ကိစ္စသေချာခဲ့ရင်ကျမတို့ဘလောက်စိုးရိမ်မှုရှိတယ်ဆိုတာကိုပြောပြပါတယ
် Australia တာမကြီး Grison ကတော့ Indonesia ရဲ့စိုးရိမ်မှုကို Australia အစိုးရထံတင်ပြသွားမှာဖြစ်တယ်လို့ Australia အစိုးရရဲ့ဖြေရှင်းချက်ကိုပြန်အကြောင်းကြားသွားမှာဖြစ်တယ်လို့ဆိုပါတယ်ဩစတြေးလျနိုင်ငံဟာခိုလုံခွင့်ရှောက်လို့သူတွေကိုလက်ခံနိုင်တဲ့အနေအထားရှိသလိုခိုလုံခွင့်ရဖို့ဝင်လာသူတချို့ကိုပါပူအာနယူဂီနီနဲ့နာအူရုကျွန်းတွေကိုပို့ပြီးအဲ့ဒီကချိုးတဲ့စခန်းတွေမှာအချိန်အတော်ကြာထိန်းသိမ်းထားလို့ရှိပါတယ်။ဩစတြေးလျရဲ့တင်းကျပ်လွန်းတဲ့ခိုလုံခွင့်ဆန်ရမူဝါဒပေါ်မှာတော့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ထောက်ပြနေကြပါတယ်ခင်ဗျာ။VOA ရဲ့အစီအစဉ်လေးမကြခင်အဆုံးသတ်ဖို့ရှိပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးလို့လိပ်စာတက်ပြီးစာရေးသားပေးဖို့နိုင်တယ်လို့ email ကတဆင့်ပေးဖို့မယ်ဆိုရင် burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ radio အစီအစဉ်ပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7ကျူရူကနေဖမ်းယူရှုစားပါခင်ဗျာ အခုတော့သတင်းချင်းချုပ်ကိုကိုအောင်ကတင်ပြပါမယ်
Baltic ဒေသနဲ့အရှေ့ဥရောပနိုင်ငံတွေမှာစစ်ဘက်သုံးစစ်မြင်လက်နက်ကြီးတွေကိုထားရှိသွားဖို့ American ပြည်အောင်စုကစဉ်းစားသုံးသပ်နေတယ်လို့ American ရာရှိတွေကစနေနေ့မှာပြောဆိုလိုက်ပါတယ်ဒါဟာမြောက် Atlantic စစ်စာချုပ်အဖွဲ့ NATO ရဲ့အရှေ့ဥရောပကမဟာမိတ်နိုင်ငံတွေကို American အနေနဲ့ကာကွယ်သွားမှာဖြစ်တယ်ဆိုတော့ကို Russia သမ္မတ Vladimir Putin စီသတင်းစကားပေးပို့လိုက်တာလည်းဖြစ်ပါတယ် American ထောက်လှမ်းရေးဝန်ထမ်းဟောင်း Edward Snowden စီကသင်္ကေတသုံးထိပ်တန်းလျှို့ဝှက်စာရွက်စာရမ်းတွေကိုရုရှားနဲ့တရုတ်နိုင်ငံတို့ကရခဲ့သွားတဲ့အတွက်သဘောထားတင်းမာတဲ့နိုင်ငံတွေမှာတာဝန်ချထားတဲ့ဗြိတိရှ်အစိုးရရဲ့တရှိူတွေကိုနေရာပြောင်းရွှေ့ခဲ့ရတယ်လို့ဗြိတိန်ထိပ်တန်းသတင်းစာတစ်စောင်ကဖော်ပြလိုက်ပါတယ်စနိုဒန်ဟာအမေရိကန်နိုင်ငံကနေ2013ခုနှစ်ကထွက်ပြေးသွားတော့ခိုးယူသွားခဲ့တဲ့လျှို့ဝှက်သင်္ကေတသုံးစာရမ်းပေါင်းတန်တန်းကျော်ကိုရုရှားကရခဲ့သွားပြီးတဲ့နောက်အခုလိုတရှိူတွေကိုရွှေ့ပြောင်းလိုက်ရတာဖြစ်ပါတယ်Johannesburg မှာကျင်းပနေတဲ့ Africa သမ္မတထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့ Sudan သမ္မတ Omar El-Bashir ကိုတောင်အာဖရိကနိုင်ငံအနေနဲ့ဖမ်းဆီးထိန်းသိမ်းပေးဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကလိုလားနေပါတယ်။တရုတ်အစိုးရအလို့ကြပြုပြင်ပြောင်းလဲထားတဲ့ဟောင်ကောင်ရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေပြုအမတ်တွေမဲပေးခဲ့တယ်။ဒီကနေ့တနင်္ဂနွေနေ့မှာယာနဲ့ချီတဲ့ဆန္ဒပြသူတွေဟောင်ကောင်မှာချီတက်ဆန္ဒပြနေကြပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Glenn Vonkerley ကိုဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီအထိလိုင်းနူမီတာ16 19 25တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.